တရုတ်နိုင်ငံမှာလူ29ဦးသေဆုံးပြီးတော့143ဦးဒဏ်ရာရသွားတယ်။ဓာတ်ထုတ်မှုတွေကိုလုံဆောင်သူတွေလို့ယူဆရသူ3ဦးကိုဖမ်းဆီးမိထားပြီလို့တာဝန်ရှိသူတွေကပြောပါတယ်အဗ်ဒါရာဟင်ကာဗန်ဦးဆောင်တဲ့အကြံဖက်အဖွဲ့ကသူတွေဒီတိုက်ခိုက်မှုကိုလှုံ့ဆော်တာလို့အများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးတော့စင်ဝါသတင်းမှာဖော်ပြထားတာပါနောက်ထပ်အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူးဒါထိုးတိုက်ခိုက်သူတွေဟာမွတ်စလင်အများစုနေထိုင်တဲ့ရှန်ကျင်းဒေသကအကြံဖက်သမားတွေဖြစ်တယ်လို့အစိုးရကဆိုပါတယ်အခင်းဖြစ်ပွားတဲ့နေရာမှာဒါထိုးသူ၄ဦးကိုပြစ်တက်လိုက်ပြီးတော့တဦးကိုဖမ်းဆီးမိလိုက်တယ်လို့ရဲကပြောပါတယ်မှုခင်းပုံတွေအရသွေးပေလူနေတဲ့ရုပ်အလောင်းတွေစမ်းပြမှုမှာပြန့်ကျဲနေတာတွေ့ရပါတယ်မြင့်မြင့်တက်တဲ့တွေရဲ့အပြောအယဆိုရင်လည်းဝစ်ဆုံပဲဝစ်ဆင်ထားတဲ့သူတွေကရထားဘူရာယုံနဲ့ပြေးဝင်ပြီးတော့လူတွေကိုဓာတ်နဲ့ထိုးတာလို့ဆိုပါတယ်တိုက်ခိုက်မှုတွေအတွက်ဘယ်သူကမှတာဝန်ယူဝန်ခံပြောကြားမှုမရှိသလိုဘာကြောင့်ဒီလိုလှုံ့ဆော်ရလဲဆိုတဲ့ရည်ရွယ်ချက်ကိုလည်းမသိရပါဘူး